မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဆီယံနိုင်ငံတွေချင်းကပ်ခဲ့တဲ့ဘုံသဘောတူညီချက်တွေအကောင်အထည်ဖော်ရေးဟာမအောင်မြင်ခဲ့ဘူးဆိုတာကိုလက်ခံပြီးတော့ပုံမထိရောက်အောင်ကျင့်သုံးဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့ဟာမြန်မာနိုင်ငံရဲ့အကြက်တဲမှာကြားဝင်မှုအာဆီယံနိုင်ငံတွေပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပခဲ့တဲ့ထိပ်သီးညီလာခံမှာဘုံသဘောတူညီချက်တွေချမှတ်ခဲ့တဲ့နှစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမျက်ကွယ်ပြုနေဆဲဖြစ်ပြီးတော့စစ်ရာဇဝတ်မှုနဲ့လူသားမှုမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်ခြေတွေကိုဆက်ပြီးတော့ကျူးလွန်နေတယ်လို့ Amnesty International ကပြောပါတယ်။စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာဘဲသူဘဲဝါမခွဲခြားဘဲနဲ့သိမ်းကြုံထိုးစစ်ဆင်ပြီးတိုက်ခိုက်နေတာတွေကိုရက်ဆိုင်မှုလူသားချင်းစာနာမှုအကူအညီတွေပေးဖို့တရားလက်လွတ်ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးဖို့နဲ့ချင်းချောက်ဖမ်းဆီးနှိပ်စက်မှုတွေကိုရက်ဆိုင်မှုမြန်မာစစ်ကောင်စီကိုတောင်းဆိုဖို့ကိုလည်းလူခွေအဖွဲ့ကြီးကအဆိုပြုပါတယ်ရိုဟင်ညာဒုက္ခသည်တွေကိုနေရပြန်ဖို့ရေးစစ်တပ်ကအတင်းအကျပ်လှုံ့ဆော်နေတာတွေကိုလည်းဟန်တားပေးဖို့တောင်းဆိုထားပါတယ်လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းအာဆီယံအနေနဲ့မြန်မာနိုင်ငံရေးမှာဘုံသဘောတူညီချက်၅ချက်ထက်ကိုကျော်လွန်ပြီးတော့ပြက်ပြက်သားသားရက်တည်ပြီးလက်တွေ့ကြတဲ့တိကျတဲ့လုပ်ငန်းစဉ်တွေချမှတ်ဖို့တိုက်တွန်းတဲ့ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်ရှင်